ကျမကနူးပန်ပါတရင်သားဒေသကတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရွေးကောက်ပွဲလုံးကြုံရဲ့အတွက်နေ जा ဆောင်တက်တွေကိုမြန်မာစစ်စိုးရကအသုံးပြုနေတဲ့အချိန်မှာပဲနေ जा ဆောင်တက်အသွင်ပြောင်းဖို့ညှင်းဆန်တဲ့တိုးတက်သောကရင်ဗုဒ္ဓဘာသာတပ်မတော် DKBA တပ်ဖွဲ့တွေကိုမြဝတီမြို့ရဲကထွက်ခွာသွားဖို့မြန်မာစစ်တပ်ကရပ်ပန်းအတွင်းကဒုတိယအကြိမ်အဖြစ်အမိန့်ပေးလိုက်ပါတယ်ပထမအကြိမ်အဖြစ်စက်တင်ဘာ30နောက်ဆုံးထားပြီးထွက်ခွာသွားဖို့အမိန့်ပေးခဲ့ပေမဲ့ DKBA တပ်ဖွဲ့တွေကငင်းဆန်ခဲ့တာကြောင့်အခုဒုတိယအကြိမ်ထပ်မံအမိန့်ပေးတာဖြစ်ပါတယ်။ DKBA တပ်ဖွဲ့တွေကတော့မြဝတီမြို့ကထွက်ခွာမှာမဟုတ်ဘူးလို့တန်ရင်900နှစ်ကတက်ခွဲမှုစောဆန်းအောင်ကပြောပါတယ
်။ထွက်ဖို့မရှိဘူးမထွက်တတ်ပြေကျွန်တော်တို့ကစီရီယာကျွန်တော်တို့ဆင်းနေမစေကျွန်တော်ပြန်လဲတုတ်ပြန်ဖို့ကျွန်တော်ပြဟုတ်စီရီတိအပြည့်ဝနဲ့ပြင်ဆင်ရအားရရှိတယ်
DKBA တပ်ဖွဲ့အများစုကနေ जा ဆောင်တက်ဖြစ်ပြောင်းလဲခဲ့ပေမဲ့ဗိုလ်မှူးကြီးစောလာပွဲဦးဆောင်တဲ့တပ်မဟာ9ကတပ်ရင်း၄ရင်းကနေ जा ဆောင်တက်ဖွဲ့အသွင်ပြောင်းဖို့ညှင်းဆုပ်ခဲ့ပါတယ
်။လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့ပါတီဝင်အင်အားများများမစည်းရုံးနိုင်ရင်ဝင်ရောက်ရှင်ပြိုင်မဲ့မြို့နယ်တချို့ကိုမဲဆန္ဒနယ်မြေစည်းရင်းမှပယ်ဖျက်လိုက်မယ်လို့မွန်းတွန်မြို့ရှိမြန်မာစစ်အစိုးရအာဏာပိုင်တွေကတင်းလာနေကခေါ်ယူတတိပေးခဲ့တယ်လို့ဒေတာခန်လာဟုအမျိုးသားတဦးကပြောပါတယ်။ချင်းချောက်ခံရတဲ့မြို့နယ်တွေကတော့လာဟုပါတီအားထားရတဲ့မင်းတွန်မင်းစာတွေအပြင်မင်းခါကမင်းယောင်မင်းယန်းမြို့နယ်တွေပါတယ်လို့ထိုင်းနယ်စပ်လာဟုအမျိုးသားလှုပ်ရှားသူတဦးကပြောပါတယ်အဆိုပါဒေတာတွေဟာ1990ရွေးကောက်ပွဲမှာရှမ်းပါတီကိုမဲပေးခဲ့တဲ့ဒေတာတွေဖြစ်ပါတယ်
ရခိုင်ပြည်နယ်အနောက်ဘက်မောင်တောမြို့နယ်မှာရှိတဲ့မွတ်စလင်အမျိုးသားတွေကိုလွတ်လပ်စွာခရီးသွားလာခွင့်ရမယ်ဆိုပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအသင်းဝင်ကပ်ပြားတွေကို1500နှုန်းနဲ့ရောင်းချပေးနေတယ်လို့ဒေသခံမွတ်စလင်တဦးကပြောပါတယ်။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ပင့်လုံ USDP ကလွယ်လင်မြို့ရှိရက်ွက်တွေမှာတအိမ်တက်ဆင်းစီယုံရေးဆင်းတဲ့အခါအိမ်ထောင်စုစီရင်တွေတောင်းကြည့်ပြီးအသက်18နှစ်ပြည့်မဲပေးပိုင်ခွင့်ရှိတဲ့သူတွေကို USDP ရဲဝင်ပြီးပါတီကိုမဲပေးဖို့အတင်းပြောဆိုနေတယ်ပါတီတွေဝင်ပြီးထောက်ခံမဲပေးမယ်လို့မဖြစ်မချင်းအိမ်ပေါ်ကမဆင်းဘူးလို့ဒေသခံတွေကပြောပါတယ်ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်းမှာနေထိုင်တဲ့တောင်သူလေတမားဒေသခံတွေကိုလည်းဒီတန့်ဖွန်ပါတီကတန့်ဖွန်ကိုသာမဲထည့်ပေးရမယ်အကယ်၍အခြားပါတီတွေကိုသာမဲထည့်ခဲ့မယ်ဆိုရင်ရွာကနေမောင်းထုတ်မယ်ဆိုပြီးချင်းချောက်မှုတွေရှိနေတယ်လို့ဒေသခံတွေကကူညီပေးနေတဲ့တော်ဘောက်ကြာကပြောပြပါတယ်
။ကျမကချမ်းလွန်ပါ။အခုလက်နက်ကိုင်အဖွဲ့စည်းတွေနဲ့ဆိုင်တဲ့သတင်းဆောင်မတစ်ပုဒ်ကိုကြားရမှာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်း6ခုဟာမကြသေးခင်ကထိုင်းမြန်မာနယ်စပ်တနင်္သာမှာလျှို့ဝှက်စည်းဝေးတရက်ကျင်းပခဲ့ကြပါတယ်။ရွေးကောက်ပွဲဟာလည်းမကြခင်ကျင်းပတော့မှဖြစ်တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကရွေးကောက်ပွဲကိုဘလို့တဘောထားကြတယ်ဘလို့ဖျက်ဆီးသွားကြမယ်ဆိုတာကိုအာမီကစူးစီးတင်ပြထားပါတယ
်ဒီနှစ်ထဲမှာပြုလုပ်မဲ့ရွေးကောက်ပွဲဟာဆိုရင်တိုင်းရင်းသားတွေအတွက်ဘာအာမခံချက်မှမရှိတဲ့အတွက်ကရင်မျိုးသားအစည်းအရုံး KNU အနေနဲ့ပြည်သူဘက်ကနေဆက်ရက်တီးပြီးတော့ရွေးကောက်ပွဲကာလတလျှောက်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ကရင်မျိုးသားအစည်းအရုံးထွေထွေတွင်းရင်းမူနော်စီဖိုးရာစိန်ကအခုလိုပြောပါတယ်
လက်တိုင်းရတဲ့အသက်ပိုင်းမှာဟိုအမကတည်းကမရှိတဲ့အသက်ကြောင့်ပေါ့နော်။အခုရေကပွဲရလာကြတော့ကျွန်တော်တို့လက်မခံဘူး။ရေကပွဲရလာကြလည်းကျွန်တော်တို့ဒါကိုတရားဝင်လို့ခဲ့တယ်မဖတ်မှဘူး။ဒါတော့အနေနဲ့ကတော့ဘယ်လိုပဲဖြစ်တာကတော့ကျွန်တော်တို့လက်မခံဘူး။ကျွန်တော်တို့ဆက်လက်ပါတာကွယ်ဖို့အနေနဲ့မှာကျွန်တော်တို့လူပြည်ကကတည်းကကျွန်တော်တို့စစ်စင်းရမိသားစုကကတည်းကတက်ခဲ့ကြမယ်
။မြန်မာအစိုးရရဲ့နေသားဆောင်တက်အသွင်ပြောင်းရေးကိုလက်မခံခဲ့တဲ့ကချင်ပြည်လွတ်လပ်ရေးတပ်မတော် KIA ဒေသမှာလည်းတင်းမာမှုတွေရှိနေပါဗျ။ KIA အဖွဲ့အနေနဲ့စစ်အစိုးရဘက်ကစတိုက်လာမယ်ဆိုပါကလည်းအသင့်အနေထားရှိနေတယ်လို့အမိမဖော်လိုတဲ့ KIA အရာရှိတဦးကပြောပါတယ
်။ကျွန်တော်တို့မလို့တော့ကျွန်တော်တို့ကဘာမှမလို့ဘူးပေါ့။တို့အရင်စအပြင်းမဟောဖြစ်လာတော့ကျွန်တော်တို့လည်းအဲ့ဒါဒီဘက်ကဒီကိုကိုကောက်ွယ်မှာပေါ့။အဲ့လိုဖြစ်လာလဲဟောကောက်ွယ်ဖို့တော့အရှင်းချင်းပေါ့အဲ့လိုမျိုးအသင့်အနေထားဖို့ဗျာ။
KIA ရဲ့အဖွဲ့နီးတူပဲနေ जा ဆောင်တက်ဒါမှမဟုတ်ဒေသခံပြည်သူစစ်တပ်ဖွဲ့တွေဖြစ်အသွင်ပြောင်းရေးကိုလက်မခံတဲ့ဝါအဖွဲ့မင်္ဂလာအပြည့်ရအဖွဲ့ SSA မြောက်ပိုင်းတပ်မဟာတင်းနဲ့မွန်ပြည်တပ်ပါတီဒေသတွေမှာလည်းတင်းမာမှုတွေဖြစ်နေပြီးစစ်ရေးပြင်ဆင်မှုတွေရှိနေပါတယ်ရှင်ရွေးကောက်ပွဲအတွက်တီးတန့်တိုက်ပွဲဝင်ဖို့မရှိပေမဲ့ချင်းမျိုးသားတက်ဦးအနေနဲ့စစ်ဗျူဟာတွေလည်းပြောင်းလဲဖို့မရှိသလိုအရေးကြီးလာပါကအရှိန်ဟုန်တိုးမြင့်ပြီးဆက်လက်တိုက်ပွဲဝင်သွားမယ်လို့ချင်းမျိုးသားတက်ဦးမှအထွေထွေအတွင်းရင်မူဥပိုးစီထအခုလိုပြောပါတယ
်။2013ရေကောက်ကွယ်ကသူဆောက်လုပ်ကွယ်ကနေပြီးအကောင့်ထဲပေါ်ရတယ်ကျွန်တော်လည်းမခံဘူးစစ်တိတ်နေတာပဲဖြစ်တယ်။ကျွန်တော်တို့ရဲ့တော်လည်းတက်ကွယ်ချင်းဟုန်တော့ဆက်လက်ကြည့်တော့ဘူးကျွန်တော်ကြိုးပမ်းနေပါတယ်။ တော့ကွဲရနေပြီးတော့မှကျွန်တော်တို့တိုင်းသားတွေရဲ့ပြဿနာကိုတဆုံးတရာဖြေရှင်းနိုင်မယ်ဆိုတော့ကျွန်တော်တို့လုံးဝမယုံကြည်ပါဘူးဒီရွေးကောက်ပွဲဖြစ်လို့ကျွန်တော်တို့ရဲ့မဟာဗျူဟာတွေပြည်ရေးစည်းဗျူဟာတွေပြောင်းလဲသွားတာမရှိဘူးကျွန်တော်တို့လက်ရွေးကောက်ပွဲကိုမလက်ခံဘူးဆိုတော့ကျွန်တော်တို့ကတော့ဒီလိုစတိုက်တော့ဖို့ပဲဖြစ်ပါတယ်
စတင်မာလကုံကလက်နက်ကန်တိုင်းနာအဖွဲ့တွေရဲ့အစည်းအဝေးမှာတော့မြန်မာစစ်အစိုးရကတိုက်လာမယ်ဆိုရင်အချင်းချင်းကူပြီးတိုက်ကြဖို့နဲ့စစ်ရေးစွမ်းရည်မြင့်တင်ဖို့ဆွေးနွေးခဲ့ကြပါရဲ့ရှင်